ริกันပြည်အောင်စုမှာကိုဗစ် -19 ကာယောဂါအခြေအနေဆိုးနေတာကြောင့်အထူးကအားလိုက်ရကြည်တစ်ခုဖြစ်တဲ့ Thanksgiving ကျေးဇူးတော်နေ့မှာနိုင်ငံတော်ဝမိသားစုတွေတွေ့ဆုံရေးမရေမရဖြစ်လာပါတယ်။ဒီယောဂါနဲ့တည်ဆုံသူတွေကလည်းနေ့စဉ်တိုးလာပြီးတော့လောလောဆယ်2,400ကျော်ရှိတယ်လို့ John Hopkins စစ်တမ်းကဖော်ပြပါတယ်။ဒါကြောင့်လဲကျေးဇူးတော်နေ့မှာအစဉ်အလာတိုင်းမိသားစုတွေတွေ့ဆုံဆက်တောက်မဲ့အစီအစဉ်ကိုအသေးအချာပြန်စင်စားဖို့အမေရိကန်ကုဆေယောဂါကာကွယ်ရေးဌာနထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်စီကတတိပေးနေပါတယ်။မိသားစုထံမှာအသက်ကြီးသူတွေရှိရင်ဒါမှမဟုတ်စီးချိုအဝလွန်ယောဂါကင်ဆာနဲ့နှလုံးယောဂါလိုကျန်းမာရေးမကောင်းသူတွေရှိမယ်ဆိုရင်ပိုးပြီးတော့စဉ်းစားသင့်တယ်လို့လည်းအကြံပေးထားပါတယ်။မိသားစုဝင်ထက်ကဘသူစီမှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတယ်လဲဆိုတာမသိနိုင်ပဲပိုးကူးနိုင်ခြင်းရှိတဲ့အတွက်ဒီလိုတွေ့ဆုံဆက်သောက်ဖို့ထိုက်တန်ရည်လားဆိုတာပြန်စဉ်းစားကြဖို့လဲဒေါက်တာဖောက်ဂျီကတတိပေးနေတာပါ။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်တာဖောက်ဂျီကိုရင်ကလည်းနိုဝင်ဘာ26ရက်နေ့မှာကြာရောက်မယ်ကျေးဇူးတော်နေ့မှာမိသားစုတွေနဲ့အွန်လိုင်းကနေပဲတွေ့ဆုံမှုအစီအစဉ်ထားတယ်လို့ NBC သတင်းဌာနကပြောဆိုခဲ့ပါတယ်။ AAA မော်တော်ယာဉ်နဲ့ခီးသွားလာရေးအဖွဲ့ရဲ့အဆိုအရကျေးဇူးတော်နေ့ဟာအမေရိကန်မှာခီးသွားလာမှုအများဆုံးအချိန်ဖြစ်ပြီးလူသား90လောက်နိုင်90ကျော်အထိခီးသွားပြီးတော့မိသားစုမိတ်ဆွေတင်ငယ်ချင်းတွေနဲ့တွေ့ဆုံဆက်သောက်လို့ရှိတာလည်းဖြစ်ပါတယ်။